Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2012ခုနှစ်မတ်လ15ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုမင်းခင်ပြောက်စုမျိုးတော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ16.25တို့ကနေတိုင်းရထုံးလွှင့်ပေးနေပါတယ်ဒီမှာအပန်းစမဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်လွန်ခဲ့တဲ့စနေကျော်ကအခွန်ဆောင်ရွက်မှုတရားဝင်မတန်းတစ်ခုကို MSNBC ရုပ်မြင်စင်ညဌာနကသတင်းအဖြစ်ဖော်ပြရဥပဒေနဲ့မညီဘူးလို့သမ္မတရင်ဗျူရိုကဖြစ်တင်ပြောဆိုလိုက်ပါတယ်နယ်သာလန်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲအတွက်ဒီကနေ့ပဲစတင်မဲပေးနေကြပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒီသတင်းသတင်းတွေကိုတော့မက်ခင်ဖြူတွင်းနဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေ့ပြီးမှတော်တာရှင်နေနားဆင်ကြမှာကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတရုတ်ပြည်သူသမ္မတနိုင်ငံမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆုကော်ရှန်နဲ့တရုတ်နယ်စပ်ချီဆိုင်လက်နက်ကင်တပ်ဖွဲ့တွေတရုတ်နိုင်ငံယူနန်ပြည်နယ်မှာတွေ့ဆုံခဲ့တဲ့အကြောင်းနဲ့ပတ်သက်ပြီးတော့
တိုက်တာတော့ဒီကျွန်တော်ဒီမြောက်ပိုင်းမှာမေလေးဖွဲ့ပါဝင်ဒီမင်္ဂလာဖွဲ့ရောဝါဖွဲ့နဲ့ဟုတ်ပါတယ်အမတီတန
်နိုင်ငံခြားဆက်ဆံရေးတာဝန်ခံဘုံမှုဒါပန်လာကခုလိုပြောသွားတာကိုမကြခင်မှာပြေစုံနားဆင်ကြမှာပါဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစ်စ်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်အမိန့်အစ်စ်မကြခင်မှာအသက်ဝင်လာတော့မယ့်အကြောင်းစာရီကိုခုညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောင်သတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူတွေ့တို့ကကြီးညာပေးသွားမှာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာ2005ခုနှစ်တုန်းကဒေါ်လာတန်150ကျော်ဝင်ငွေရရှိခဲ့ပြီး38သန်းကိုဝင်ငွေကုန်ဖြစ်ပေးဆောင်ခဲ့ကြောင်းသမ္မတအင်ဂျီလိုကကြေညာချက်ထုတ်ပြန်လိုက်ပြီးအခွန်ဆောင်ထားတဲ့ဒီဝန်မတန်းတစ်ခုကိုဖော်ပြခဲ့တဲ့ရုံးမြင့်ဆန်ညာဌာနရဲ့လုပ်ရာဥပဒေနဲ့မညီဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ် MSNBC TV အစီအစဉ်ကသတင်းမထုတ်ပြန်ပြီးအင်္ဂါနေ့နောက်ပိုင်းမှာပဲသမ္မတအင်ဂျီလိုကကြေညာချက်ထုတ်ပြန်လိုက်ကြပါသမ္မတထရမ့်ရဲ့2005ခုနှစ်အခွန်မတန်းကစာမျက်နှာနှစ်မျက်နှာကိုဖော်ပြခဲ့တဲ့ MSNBC ရုံးမြင့်ဆန်ညာအစီအစဉ်မှု Rachel Maddow ကတော့ကောဆိုင်ချင်းရဲ့လူလည်းဖြစ်ပိုလစ်စာဆုရှင်တဲ့နမတူလည်းဖြစ်တဲ့ David K. Johnston ထံကနေတင်ရခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဒင်းတော့ Johnston ကတော့ကွန်မတန်ဆာမျက်နှာတစ်ခုကိုသူ့စာလိုက်ပုံထဲကနေတွေ့ခဲ့တာဖြစ်ပြီးဘသူကဘာအတွက်နဲ့ပို့လိုက်မှန်းမသိဘူးလို့ပြောဆိုထားပါတယ်။လက်ခံရရှိထားတဲ့ဆာမျက်နှာနဲ့မျက်နှာနဲ့ပတ်သက်လို့သမ္မတအင်ဂျီရောကမှတ်ချက်ပေးဖို့မိတ္တူတွေပေးဖို့ကြောင်းလဲ MSNBC TV အစီအစဉ်မှုမက်တော့ကပြောပါတယ်။အင်္ဂါနေ့ညနေပိုင်းရုံးမြင့်သံကြားကမထုတ်လို့ရင်အင်ဂျီရောကလည်းမှုယူပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ရုံးမြင့်သံကြားအစီအစဉ်ကိုလူချက်များအောင်လုပ်ချင်တာနဲ့လွန်ခဲ့တဲ့ဆယ်နှစ်ကျော်ကခွန်ဆောင်ထားတဲ့မှတ်တမ်းတွေကဆာမျက်နှာနဲ့မျက်နှာနဲ့ပတ်သက်လို့ဥပဒေချိုးဖောက်ပြီးသတင်းဖော်ပြတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။သမ္မတဖြစ်ရွေးကောက်တင်မြှောက်ခြင်းမခံရမီကလေးကမစ္စတာထရမ့်မှာကမ္ဘာမှာအောင်မြင်ဆုံးလူငယ်ရှင်တွေကတူဦးဖြစ်ခဲ့ပြီးအခွန်ပေးဆောင်တဲ့မှတ်တမ်းတွေကိုခိုးယူဖော်ပြတာဥပဒေနဲ့လုံးဝဆန့်ကျင်နေကြောင်းနဲ့မြို့သားရဲ့သတင်းမီဒီယာတွေကဘလို့သဘောထားမျိုးပဲရှိရှိသမ္မတအနေနဲ့သူ့မူဝါဒတွေတိုင်းဆက်လက်ယက်တည်သွားမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။
နယ်သာလန်ဝန်ကြီးချုပ်မတ်ခ်ရူတင်နဲ့ရှစ်ပြောင်းဝင်ရောက်မှုတွေနဲ့အစ္စလာမ်တွေကိုဆန့်ကျင်တဲ့ရှေ့နေဟူရတ်ဝီဗီဒါတို့အသီးသီးဦးဆောင်တဲ့နိုင်ငံရေးပါတီတစ်ခုအတိအကျအားပြိုင်နေကြတဲ့ဒီနေ့လွှတ်တော်ရွေးကောက်ပွဲမှာတော့နယ်သာလန်ပြည်သူတွေမဲပေးနေကြပါတယ်။ရွေးကောက်ပွဲမတိုင်ခင်လူထုစစ်တမ်းတွေအရာကတော့ဝန်ကြီးချုပ်ရူတင်ရဲ့ VVD ပါတီကမစ္စတာဗီဒါရဲ့ PVV ပါတီထက်မဆိုသလောက်လူထုထောက်ခံမှုပိုပြီးတော့ရနေတာကိုပြနေပါတယ်။နယ်သာလန်လွှတ်တော်မှာပါတီအတော်များများကိုစားပြုပါဝင်တဲ့ကြောင့်ဒေပါတီပဲနိုင်နိုင်နေရာအများစုရတဲ့ပါတီကအစိုးရတည်ဖွဲ့စည်းဖို့အတွက်ညွှန်ပေါင်းဖွဲ့ရမှာပါဒီအတွက်ဆက်ဆက်ညီနိုင်မှုတွေလာရုံနဲ့ချီချာနိုင်ပြီးတော့တိုင်းပြည်ကအကြီးဆုံးနိုင်ငံရေးပါတီကြီးတွေအားလုံးကတော့ Mr. Fielder နဲ့လက်တွဲမလုပ်နိုင်ဘူးလို့ပြောထားကြပါတယ် Mr. Fielder ဟာမွတ်စလင်ရွှေ့ပြောင်းဝင်ရောက်သူတွေကိုတိုင်းပြည်ရဲ့ဝင်ရောက်ခွင့်ဟန့်တားတာနောက်ဗလီတွေကိုပိတ်ပစ်ပြီးတော့ကိုရန်ကျန်းစာရောင်းချမှုတွေကိုတားမြစ်မယ်လို့ကတိပြုမဲဆွဲနေတာဖြစ်ပြီးနယ်သာလန်နိုင်ငံကို EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်မဲ့ဖို့ဆန္ဒရှိတဲ့အကြောင်းလည်းပြောဆိုထားတဲ့သူပါနယ်သာလန်ရွေးကောက်ပွဲပြင်တော့ဥရောပကပြင်းထန်တဲ့ဂျာမနီနိုင်ငံတွေမှာလည်းရွေးကောက်ပွဲတွေမကြခင်ဒီနှစ်ထဲမှာကျင်းပဖို့ရှိနေပြီးလက်ရရင်အမျိုးသားရေးဝါဒတွေကနေရာရနေကြပါတယ်ပြည်သူ့သမ္မတရွေးကောက်ပွဲကိုတော့ရှေ့လာထဲမှာကျင်းပမှာဖြစ်ပြီးဂျာမနီနိုင်ငံမှာတော့စက်တင်ဘာလကျရင်ရွေးကောက်ပွဲတွေကျင်းပမှာပါရှင်
အမေရိကန်ပြည်သူ့ကိုလာမဲ့ခီးသွားတဲ့ဒုက္ခတွေကိုကန့်သတ်ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆုံးပြင်ဆင်ထုတ်ပြန်လိုက်တဲ့အမိန့်ကိုမနေ့ကကြာသပတေးနေ့မှာစတင်အကောင့်ထဲမှာပေါ်ခင်မှာပဲမေရီလန်ဟာဝိုင်နဲ့ဝါရှင်တန်ပြည်နယ်တွေကပြည်သူ့တရားရုံးတွေမှာဒီကနေ့ကြားနာဖို့စီစဉ်ထားတဲ့အမှုတွေကိုစောင့်ကြည့်သွားမှာဖြစ်ကြောင်းသမ္မတအမိန့်ကိုဟန်တန်းနိုင်မှုကြိုးပမ်းနေတဲ့အဖွဲ့အစည်းမှာပါဝင်ပတ်သက်နေတဲ့ရှင်တွေကပြောပါရယ်သမ္မတထရမ့်ကျန်းသစ္စာကျေးဇူးတောင်းယူပြီးတင်းတစ်ပတ်ကြာဇန်နဝါရီလ29ရက်နေ့ကထုတ်ပြန်လိုက်တဲ့လူဝင်မှုကန့်သတ်တဲ့အမိန့်ပထမအမိန့်ကိုဝါရှင်တန်ပြည်နယ်ကစံငတ်မှုဆုံ ဖြစ်ချက်ကိုတော့ပြည်အောင်စုယူကန်တရားရုံးတရားစီရီ၃ခုကပြီးခဲ့တဲ့လတည်းမှာပဲထပ်မံတည်ပြထားတာပါပြီးခဲ့တဲ့သတင်းပတ်မှာပြန်လည်ပြင်ဆင်ထုတ်ပြန်လိုက်တဲ့ဥပဒေမှာတော့ပထမတစ်ချိန်ထုတ်ပြန်လိုက်တဲ့ကလို့တရားစွဲရတဲ့တန့်ခွက်ဆန္ဒပြရတဲ့ကိုရှောင်ရှားနိုင်မှုကြိုးစားထားပါတယ်နောက်ဆုံးချိန်ထုတ်ပြန်လိုက်တဲ့သမ္မတရဲ့ပြည်ဝင်ခွင့်ကတ်တက်မိတ်မှာတော့အီရန်လီဗျာဆိုမာလီယာဆူဒန်ဆီးရီးယားနဲ့ယေမန်နိုင်ငံတွေကနိုင်ငံသားတွေကိုရပ်ပေါင်း90ပြည်ဝင်ခွင့်တားမြစ်ထားပြီးအမေရိကန်ကိုလာရောက်မဲ့ဒုက္ခသည်တွေအားလုံးကိုတော့ရပ်ပေါင်း120တားမြစ်ထားပါတယ်မနေ့ကမှစတင်အသက်ဝင်မဲ့အမေကိုတော့နိုင်ငံတော်လူမျိုးရေးအကြောင်းပြချက်နဲ့အစိုးရကထုတ်ပြန်ခဲ့တာပါမွတ်စင်အများစုနေထိုင်ရနိုင်ငံ6နိုင်ငံနဲ့မွတ်စင်နေပါဝင်အမေရိကန်မှာအခြေချနေထိုင်မှုစောင့်ဆိုင်းနေတဲ့ဒုက္ခသည်တွေပေါ်ရိုက်ခတ်လာမဲ့သမ္မတရဲ့အမေကိုစန့်ကျင်နေသူတွေကတော့အသက်ထုတ်ပြန်လိုက်တဲ့အမေကလည်းပထမတစ်ချိန်မှာတော့လည်းဘာသာရေးအရကိုကြောက်ဆက်ဆံမှုတွေရှိနေပြီးခြေရာဥပဒေနဲ့မညီတာကြောင့်သမ္မတရဲ့မူဝါဒတွေနဲ့ပတ်သက်လို့ဥပဒေရောင်းရစိန်ခေါ်သွားမယ်လို့လည်းပြောဆိုထားကြပါတယ်
အမေရိကန်နိုင်ငံခြားရေးဥက္ကဋ္ဌ Rex Tillerson ဟာ၃ရက်ကြာအာရှခီးစဉ်ကိုဒီကနေ့ပဲစတင်လိုက်ပါပြီ။ဂျပန်နိုင်ငံကိုအရင်ဆုံးတွားရောက်တာဖြစ်ပြီးတော့မဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေပုံမှန်ခံမအောင်လုပ်သွားဖို့နဲ့မြောက်ကိုရီးယားရဲ့နျူကလ ியர் ဒုံးကျည်ဆိုင်ရာချိန်ချမှုတွေကိုတုံ့ပြန်ကင်တွယ်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ကြာသပတေးနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဂျပန်နိုင်ငံခြားရေးဥက္ကဋ္ဌဖူမီယိုကီရှိတာရိုနဲ့တွေ့ဆုံမှုဆက်စပ်ထားပြီးအဲ့နောက်တောင်ကိုရီးယားနိုင်ငံကိုတောက်ချနေမှာရောက်ပါမယ်။တောင်ကိုရီးယားယာယီသမ္မတဝမ်ချိုအန်နောက်နိုင်ငံခြားရေးဝန်ကြီးယွန်းပြောင်စီတို့နဲ့တောက်ချနေမှာတွေ့ဆုံမှာဖြစ်ပေမဲ့လောင်မဲမီလာတဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်ကြောင့်ကိုရီးယားအထက်ခံခေါင်းဆောင်တွေနဲ့တော့တွေ့ဆုံဖို့စီစဉ်ထားတာမရှိပါဘူး။အမေရိကန်တက်ဖွဲ့တွေကိုနိုင်ငံအထွန်းမှာလက်ခံချပြီးမြောက်ကိုရီးယားကဒုံးကျည်တိုက်ခိုက်တာကိုခံရနိုင်တဲ့နေနေအတွင်းမှာရှိနေတဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဟာအမေရိကန်အစိုးရရဲ့ဒီမြောက်ကိုရီးယားအပေါ်စီးပွားရေးနဲ့တပ်တမန်ရေးအရာဖိအားပေးတွန်းမြှုပ်ဖို့ကြိုးစားနေတာကိုထောက်ခံကြပါတယ်။ဒီနေ့ပေါ်ထူးနေမှာပဲမဟာမိတ်နိုင်ငံတွေအကြပူးပေါင်းဆောင်ရွက်မှုတွေတွန်းမြှုပ်ဖို့ရည်ရွယ်ပြီးတော့ကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ပြင်နဲ့ဂျပန်မြောက်ဘက်ပင်လယ်ပြင်တွေမှာသုံးနိုင်ငံပူးတွဲစည်းလင်းကျင်းခဲ့တဲ့အကြောင်းအမေရိကန်ရေတပ်စစ်ဘက်ကြေညာချက်တစ်ခုမှာဖော်ပြထားပါတယ်။အာရှခီးစဉ်နောက်ဆုံးတစ်ထောက်ဒီတရုတ်နိုင်ငံကိုသွားမယ့်ခီးစဉ်အတွင်းမှာတော့တရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံပြီးလာမယ့်ဧပြီလအစောပိုင်းဒီဖလော်ရီဒါပြည်နယ်မှာကျင်းပမယ့်သမ္မတရှီနဲ့သမ္မတဒေါ်နယ်ထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်ဆွေးနွေးတာတွေကိုလှုပ်သွားမှာဖြစ်ပါတယ်ရှင
်။ UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုမြန်မာနိုင်ငံမှာဝိုင်းစီစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒီမနက်ကမလနဲ့ကံပြည်ပတ်တွေရောအိုးရင်ဆုတ်ခွတ်ပြေးနေရတဲ့သူတွေပုံများလာနေရင်မှာပဲလိုအပ်တဲ့အကူအညီထောက်ပံ့နေပေးရမှာအာဏာပိုင်တွေကကန့်သတ်မှုတွေရှိနေတယ်လို့အကူအညီပေးအဖွဲ့အစည်းကပြောပါရယ်ပြီးခဲ့တဲ့နှစ်စက်တင်ဘာလလဲလုံးကကင်းပြည်နယ်မှာကျုံ့ရတဲ့ပြည်ပတ်တွေကနေထွက်ပြေးကြရတဲ့ပြင်တန်းတန်းအများစုဖြစ်တဲ့စစ်ပြေးဒုက္ခတွေ9500ကျော်ဆိုရင်လေမြန်ကြီးမှုဒေသမှာအကူအညီလုံလောက်မရဘဲနေထိုင်နေရတယ်လို့လိုင်းပွဲမြို့နယ်တွေကဒုက္ခသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးမယ့်စီစဉ်တွေကိုလည်းအာဏာပိုင်တွေဟန်တားခဲ့ကြကြောင်းပြောဆိုခဲ့ကြတာပါကွာဆရိကအဖွဲ့ရပ်ပြည်ပြောခွင့်ရသူအဆန်ရှာခင်ကတော့အစားတောက်ပြီးပုံမဲ့အစီအစဉ်ကိုအစိုးရတာဝန်ရှိသူတွေကခွင့်မပြုဘဲတားမြစ်တာခံခဲ့ရကြောင်းနဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာကလေးတွေအတွက်ဟားတက်များတဲ့ဘစ်ကစ်တွေကိုအကန့်အသတ်နဲ့ပေးနိုင်ခဲ့တာနောက်ဆုံးအချိန်ပဲလို့လည်းပြောဆိုခဲ့ပါတယ်။နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေအနေနဲ့မြန်မာနိုင်ငံတွင်းကမြို့နယ်ပေါင်း21မြို့နယ်မှာကန့်သတ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးမှူးချုပ် UNOCHA ကပြောဆိုထားပါတယ်။လူသားချင်းစာနာမှုအကူအညီတွေကိုမိခိုအားထားနေရတဲ့သူတွေလည်းလမ်းမမီနိုင်မဲ့ဖြစ်နေရတဲ့အခြေအနေကပိုဆိုးလာနေတယ်လို့လည်း UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံပြဲပီရောကပြောပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့ပြည်ပြည်နယ်တွေမှာဩရင်စွန့်ခွာကြရတဲ့ဒေသခံပေါင်း33,800ကျော်ရှိခဲ့ပြီးဒီထဲက21,000သာနေရပြန်တဲ့ကြောင်းလဲပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကိုကန့်ဒေသကလက်နက်ကန်ပြည်ခတ်တွေကြောင့်အရသာ2000ကျော်ကလည်းနေရစွန့်ခွာထွက်ပြေးကြရပါတယ်။
ရာဟုကနေဖယ်ရှားခံထားတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကိုသူမအခုလိုအရေးယူခံရတဲ့အထိဖြစ်ခဲ့တဲ့အပိလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်ထဲမှာမီးမြန်းစစ်ဆေးခံဖို့တောင်ကိုရီးယားအစိုးရရှင်တွေကအစင်ခေါ်လိုက်ပါတယ်။ဒီလာမယ့်အင်္ဂါနေ့မနက်ပိုင်းမှာစစ်ဆေးမီးမျက်နှာတွေလုသွားဖို့စီစဉ်ထားတာပါ။မစ်ဖက်ကသူမနဲ့နှစ်ပေါင်းများစွာယဉ်ကျေးလာခဲ့တဲ့မိတ်ဆွေတငယ်ချင်း Choice to See နဲ့ပူးပေါင်းပြီးတော့အငင်းပွားစရာရှိတဲ့အဖွဲ့အစည်းနှစ်ခုအတွက်စီးပွားရေးကုမ္ပဏီကြီးတွေစီကနေဒေါ်လာ190အလှငွေအထင်ကောက်ခံပြီးတော့အပြန်အလှန်အနေနဲ့အဲ့ဒီကုမ္ပဏီကြီးတွေကိုအစိုးရကမျက်နှာပြန်ပေးဖို့အပေးယူလုပ်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့လွှတ်တော်မတ်တွေကသူ့ကိုအရေးယူဖို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဒီပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကလည်းဒီဆုံးဖြတ်ချက်ကိုနောက်ဆုံးအတည်ပြုပေးခဲ့တာပါ Miss Park ကတော့သူ့အနေနဲ့အမောင်ရွှေလုပ်ခဲ့တာမရှိဘူးလို့ညှဉ်းဆန်းချပြီးတော့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်သွားမယ်လို့လည်းသူမရဲ့ကိုယ်စားတူကပြောပါတယ်ဒီမှုနဲ့ဆက်ဆက်ပြီးတော့ပဲ Samsung Electronic Company အကြီးအကဲ EJ Yang ကိုလည်းတရားစွဲဆိုထားပါတယ် Miss Park သမ္မတတာဝန်ကြီးကနေရန်နာခံလိုက်ရပြီမို့တောင်ကိုရီးယားနိုင်ငံမှာသမ္မတတဲ့ရွေးကောက်တင်ပြရတော့မှာဖြစ်တယ်လို့လာမယ့်မေလ9ရက်နေ့မှာရွေးကောက်ပွဲကျင်းပမယ့်အကြောင်းအစိုးရကဒီနေ့ပဲကြေညာထားပါတယ်ရှင်
မလေးရှားနိုင်ငံမှာလုံခြုံတပြတ်ခံရတဲ့ကင်ဂျုံနန်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဝန်ရဲ့ဖေရူမေဝဲအကူဖြစ်ကြောင်းဒီအနေမျိုးဗီဇာနဲ့တက်ဆင်စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့မလေးရှားဆိုတာတောင်းရှိသူတူကပြောပါရယ်ဒီဆုံးသူကင်ဂျုံနန်ရဲ့သာသမီတယောက်တန်းကရရှိတဲ့မျိုးဗီဇာနမူနာနဲ့တက်ဆင်စစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်ကြောင်းမလေးရှားဒုတိယဝန်ကြီးချုပ်အမက်ဇာယီဟာမီဒီကဒီကနေ့ပြောဆိုလိုက်တာပါဒီဆုံးသူကင်ဂျုံနန်ကတော့ဖေဖော်ဝါရီ17ရက်နေ့ကကွာလာလမ်ပါလေးစိတ်မှာတက်ခတ်ခံရတာဖြစ်ပါရယ်မလေးရှားနိုင်ငံကတော့အာယုံရောထိခိုက်စေတဲ့VX စိတ်တဝင်းနဲ့အမျိုးသမီးနှုတ်ကတက်ခက်ခဲ့တာဖြစ်ကြောင်းပြောဆိုထားပြီးကင်ဂျုံနန်ကတော့မျက်နှာကိုစိတ်တဝင်းနဲ့တက်ခက်ခံခဲ့ရပြီးမိနစ်20လောက်အကြာမှာတည်ဆုံသွားခဲ့တာပါ။မြောက်ကိုရီးယားကတော့မလေးရှားရဲ့ရင်ခွဲစစ်ဆေးမှုတွေကိုလက်မခံဘဲငြင်းဆန်ထားပြီးတည်ဆုံသူဟာကင်ဂျုံနန်ဖြစ်ကြောင်းလည်းအခုချိန်ထိလက်ခံပြောဆိုထားတာမျိုးမရှိသေးပါဘူး။လေဆဲရဲ့လွန်ကျော်ရေးကင်မရာမှတ်တမ်းတွေမှာတွေ့မြင်ခဲ့ရတဲ့တက်ခက်မှုကျူးလွန်သူတွေဖြစ်ဆွဆွဲခံထားသူအသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစစ်တီစီအန်အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူဒေါင်တီဟောင်းတို့ကိုတော့လူသတ်မှုနဲ့ဆွဲချက်တင်ထားပါတယ်မလေးရှားအနာမင်းကတော့လှုပ်ရှားမှုအတွက်မြောက်ကိုရီးယားကိုပြစ်ဖို့ထားပြီးအမှုနဲ့ပတ်သက်လို့နောက်ထပ်တန်တရားရှိသူတွေကိုလည်းအလိုရှိနေပါတယ်
ပါကစ္စတန်နိုင်ငံမှာဒီ19နှစ်အတွင်းပထမဆုံးအကြိမ်အဖြစ်တပိုင်ငယ်လုံးဆိုင်ရာသံကောင်းစင်းကောက်ယူမှုတွေဒီကနေ့ပဲစတင်လိုက်တဲ့အကြောင်းသံကောင်းစင်းကောက်ယူမှုဆိုင်ရာအကြီးအကဲ Asif Bajwa ကပြောပါရယ်ဒီကနေ့ကစပြီးတော့အပိုင်းနှစ်ပိုင်းခွဲပြီးတော့ဒီလာမယ့်မေလ15ရက်နေ့မှာအပြည့်အဝကောက်ခံသွားမှာဖြစ်တယ်လို့သူကပြောပါရယ်ဒီလိုလုံးဆောင်ရာမှာပြည်သူတွေအနေနဲ့သံကောင်းစင်းကောက်ခံချမယ့်ဝန်ထမ်းတွေနဲ့အတူပူးပေါင်းပါဝင်ကြဖို့ကိုလည်းသူကတိုက်တွန်းချပါရယ်ဒီအချိန်မှာတော့ဒီအာဖဂန်ဒုက္ခသည်တွေတပ်တမန်တွေနဲ့လင်းလူဆုံမဲ့သူတွေရဲ့စင်းကိုပါပထမဆုံးအကြိမ်အဖြစ်ထည့်သွင်းကောက်ခံသွားမယ်လို့လည်းပြောပါရယ်။အင်တော်စုနဲ့လူကြီးဆိုင်ရာတကောင်စင်းကောက်ယူဖို့တအိမ်ဝင်တအိမ်ထွက်လိုက်လံစင်းကောက်ကြမဲ့ဒီအရက်သားဝန်ထမ်းတွေနဲ့အတူစစ်သား2သိန်းလောက်ပါဝင်လုပ်ဆောင်ကြမှာဖြစ်ပါရယ်။ပါကစ္စတန်နိုင်ငံမှာတကောင်စင်းနောက်ဆုံးကောက်ယူခဲ့တာကတော့1998ခုနှစ်မှာဖြစ်ပါရယ်။အဲ့ဒီအချိန်တုန်းကဒီတနိုင်ငံလုံးလူဦးရေကတန်180လောက်ကိုစင်းကောက်ယူခဲ့တာပါ။အခုအချိန်မှာကတော့လူဦးရေတန်100လောက်အထိတိုးလာနိုင်တယ်လို့သုံးသပ်သူတွေကယူဆထားကြပါရယ်ရှင
်။ကိုအောင်လင်းဦးနဲ့မက်ခင်ပြူထွေးတို့ကတင်ဒင်းကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်ဒင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေနဲ့ဆက်စပ်တဲ့တင်ဒင်းကိုတင်ဆက်ပေးကြပါမယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အဓိကလက်မှတ်ကြီးဖြစ်တဲ့မူဆယ်လာရှုလက်မှတ်ဒီကနေ့မနက်ထိတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ရင်သွားလာ3နာရီလောက်ရက်ဆိုင်သွားခဲ့ပါတယ်ဒီတိုက်ပွဲဟာတရုတ်အစိုးရကိုယ်စားလှယ်နဲ့တရုတ်မြန်မာနယ်စပ်ဒေသအခြေစိုက်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေရော့ကြရေးဆွေးနွေးပြီးမှဖြစ်ပွားခဲ့ရတယ်ဖြစ်ပါတယ်ရှင်းပြနေမြောက်ပိုင်းဒေသကတိုက်ပွဲအခြေအနေတွေကို view မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားတာကိုနားဆင်ပါရှင
်ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါနေ့ကလာရှိုးမှုဆဲသွားပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ကြိမ်လောက်ဖြစ်ပွားခဲ့တယ်လို့ဒီကနေ့မနက်မှာလည်းထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ်ပေါ်ရူးနေမနက်ခင်းကဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမူဆဲခရိုင်အုပ်ချုပ်ရေးမှူးဦးကျော်ထွန်းကအခုလိုပြောပါတယ်
ခွန်လာရီလောက်ပေါ့မနေ့ခွန်လာရီလောက်ပေါ့နော်အဲမှာကသူကစီပေါ်သားကားကြီးရယ်နောက်22ဘင်းကား20ရယ်3လေးနဲ့အဲမှာသူဟိုကကားပိတ်တွေဖောက်ပြီးတော့ကလန်ပြခံထားတာပေါ့ကလန်ပြခံထားပြီးတော့မှအဲသူဆက်ကြီးကောက်တယ်လို့အောက်ကတရင်ပေါ့နော်အဲအဲ့ဒီရတာပေါ့နန်းကွက်နဲ့ရှူရတာကြားပါလေအဲရင်ခွင်းတော်ပြီးကြားလာတော့ DNA ဖွက်လို့ကြားတယ်ဗျတော့သွားတော့ရှင်းတယ်ရှင်းတော့ဘာလို့ဆယ်နာရီပွဲတော့ဒီနေ့ကားလေးတွေပြန်သွားလို့ရတာပေါ့နော်
မူဆယ်လာရှိုလန်ကကုန်တင်ရင်မောင်းတူကလည်းသူတွေ့ကြုံရတဲ့အခြေအနေကိုအခုလိုပြောပါတယ်
ကိုယ်လည်းပိတ်နေတယ်အခုကအဲ့ကြားထဲရောက်နေတယ်ကျွန်တော်အဖွဲတွေကဈေးလာပြီးမှအောင်မှာကားတရတာယာတွေအကုန်လုံးဖောက်ပြီးမှလမ်းတွေပိတ်အောင်လုပ်ထားတာတိုက်ပွဲတွေပြစ်ပြီးမှအောင်မှာကားတရတွေရောအကုန်လုံးကားကြီးတွေရောကားလေးတွေရောအဲ့မှာဘင်းတွေပြစ်ဖောက်ပြီးမှကားတွေကအကုန်လုံးခံကုန်တာအဲ့မှာစစ်ကြောင်းတွေကတက်ပြီးမှအခုပဲပြန်ပွင့်သွားချင်တယ်ကားလေးတွေကတော့လုံပြီးပြီဒီချိန
်ဒီအခင်းဖြစ်ပွားမှုကြောင့်ကုန်တယ်တွေနဲ့ခီးသွွားတွေအခက်ကြုံတာကြောင့်လည်းဆက်ပြောပါတယ်
ဒီပါတယ်လေဒီစံကြတယ်ဒီစံကုန်ပြီးပြီလေရောက်ရမယ့်ဟာတွေကမရောက်တော့ဒါကြီးတွေဆိုအကုန်လုံးတန်းနေတာအခုချိန်ကပြဲသည့်အချိန်ဆိုပြဲသည့်ကုန်တယ်တွေကလည်းဟိုမှာစိတ်ပူနေတော့ပါဘူးမရောက်တော့သူတို့
ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL ရဲ့နိုင်ငံခြားစစ်ဆေးရေးတာဝန်ကဗိုလ်မှူးတာပန်လှကတော့စစ်ကြေးကောက်ယူတယ်ဆိုတာမကြားသိရကြောင်းပြောပါတယ်
အော်ကဲအဲ့ဒါတော့မကြမ်းမိဘူးခင်ဗျာဒီတပ်ပွဲဖြစ်နေလို့ကားတွေသွားလို့မရတာပဲ
ရှိပါတယ်။အာကျွန်တော်တို့လည်းတမျိုးအများပြည်သူတို့သွားလာတဲ့လမ်းမပေါ်မှာတမျိုးတပင်းဖြစ်စီမှာဘူး။ဒါပေမဲ့ဒီတောက်လျှောက်ကျွန်တော်တို့ရဲ့ data ထဲမှာဒီတောတောင်းထဲမှာဟိုကျွန်တော်တို့တော့ကနေခဏမျိုးလိုက်လည်းမျိုးထိုးဆစ်စင်တဲ့ခါကျတော့ဒီမလဲမဆောင်တာကျွန်တော်ဒီပြည်သူတို့ဒီသွားလာတဲ့လမ်းမကြီးပေါ်မှာတပွဲတွေရောက်လာကြတာပေါ့။
တိုက်ပွဲဖြစ်ပွားခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတော့တရုတ်ပြည်သူတမရနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်နဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့မှာတွေ့ဆုံခဲ့ပါတဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးတာဝန်ခံဗိုလ်မှူးတပါလာကအခုလိုပြောပါတဲ့
အဲတိုက်တာတော့ဒီကျွန်တော်ဒီမြောက်ပိုင်းမှာမေးလေးဖွဲ့ပါဝင်ဒီမင်္ဂလာအဖွဲ့ရောဝါဖွဲ့နဲ့ဖြစ်ပါတယ်အမတီတန်အဲ့ဒီတမ်းတွေ့တော့ကျွန်တော်တို့လေဖက်ကတော့ဒီကိန်းနဲ့အတူတူတွေ့တာပေါ့အဲဒီကတော့ဒီသူ့ရဲ့အမြင်တော်သားတွေသူတို့ဒီပြီးတော့ဒီနက်စမစပင်းနဲ့တပွဲတွေပြီးကိုဒီတနက်တမားတင်းချို့ဖို့တော့တပွဲဖြစ်ဖို့အဲ့ဒီမျိုးတော့သူနဲ့လို့တော့ကြားပြရတဲ့ကြ
။မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့နေဆက်ဒေတာကတိုက်ပွဲအရှိန်ရှော့ချရေးအပြင်27ရာစုပင်လုံကိစ္စတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ်ကိစ္စနဲ့ပန်ခန်တတိယအကြိမ်ထိပ်သီးအစည်းအဝေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ကချင်ပလောင်ကူးကတ်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းမူဆယ်ကုတ်ခိုင်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းဒေသကအစိုးရတပ်မတော်ရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဒီလပထမပတ်အတွင်းကလည်းကိုကန့်ဒေတာလောက်ကင်မျိုးကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတဲ့ဒီလိုတိုက်ခိုက်တာဟာသူတို့တပ်ဖွဲ့တွေကိုအစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်တာတွေကြောင့်လို့လည်းသတင်းထုတ်ပြန်ခဲ့ပါတဲ့
ကိုမိုးစောသတင်းပေးပို့ထားတာပါခုတစ်ခါမှာတော့အမေရိကန်နိုင်ငံရေးဘက်ကိုကြည့်ကြအောင်ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ကိုသုံးလသိမ့်ပင်ဖို့ပြန်လည်ပြင်ဆင်ပြီးထုတ်ပြန်လိုက်တဲ့အမိန့်ဟာမနက်ဖြန်မတ်လ16ရက်နေ့မှာစတင်သက်ဝင်မှာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအီရန်နိုင်ငံလည်းပါဝင်ပါတယ်။သမ္မတအနေနဲ့အခုလိုပြန်လည်ပြင်ဆင်ထုတ်ပြန်လိုက်ပြီးမဲ့လည်းဒီအမိန့်ကြောင့်စိုးရိမ်ပူပန်မှုတွေဟာအဲ့ဒီနိုင်ငံတွေမှာနေမှာကပဲအီရန်နိုင်ငံသားအများအပြားနေထိုင်တဲ့ Los Angeles မြို့အထိပါရိုက်ခဲ့ပါတယ်။ View သတင်းတော် Elizabeth Lee Pepo ရဲ့သတင်းကိုခုအောင်ငါတင်ဆက်ပေးပါမယ်ရှင်။
အနောက်လော့စ်အိန်ဂျလိစ်မှာရှိတဲ့ပါရှန်ရင်မြမအီရန်နိုင်ငံသားတွေရဲ့နှစ်တစ်ကူးကြိုဆိုဖို့အားလုံးအစနစ်ဖြစ်နေကြပါပြီ။အခုလိုနှစ်တစ်ကူးချိန်မှာမိသားစုတွေပျော်ပျော်ပါပါပြန်လည်တွေ့ဆုံလို့ရှိပေမဲ့ဒီနှစ်မှာတော့တခြားနှစ်တွေနဲ့မတူဘဲခရီးသွားနေပါတယ်လို့ခရီးသွားလုပ်ငန်းရှင်တဦးဖြစ်တဲ့ Farad Basharadi ကပြောပါရယ်
။ Most people when they အများသောအားဖြင့်လူတွေကဈေးသက်တာပြီးခရီးမသွားခြင်းပတ်စံလဲဆုံးတဲ့လက်မှတ်မျိုးဝယ်လေးရှိပါတယ်။အခုတော့ဒီအမိန့်ကြောင့်သူတို့တွေကစိုးရိမ်ထိတ်လန့်ပြီးခီးမသွားပြင်ပတ်စံပြန်အန်းယူလို့ရတဲ့ဓမ္မမျိုးပဲလိုချင်တယ်လို့ပြောပါတယ
်အခုလိုစိုးရိမ်ထိတ်လန့်ကြသူတွေထဲမှာအီရန်တွေပါအမေရိကန်နိုင်ငံသားတွေလည်းပါဝင်ပြီးသူတို့တွေကအီရန်အပါအဝင်တခြားနိုင်ငံတွေကိုသွားဖို့မဝန်မရဖြစ်နေတာပါသတင်းတော်ရာဇာဂိုဟာဇက်က
ခုချိန်ဟာနော်ရုစ်အီရန်နှစ်တကူချိန်မှာလူတွေတော်တော်များများကမိဘဆွေမျိုးတွေကိုလာတွေ့ဖို့စီစဉ်ထားပါတယ်စဉ်းစားကြည့်ပါဗျာခုဆိုရင်အီရန်ဒေါ်လာရေးပြီးသွားအနည်း40လောက်ရှိပြီဆိုတော့အသက်ကြီးပိုင်းဆွေမျိုးတွေကိုအခုတော့လာမတွေ့နိုင်တော့ပါဘူ
းသမ္မတထရမ့်ရဲ့အမိန့်မှာအီရန်နိုင်ငံဟာအကြမ်းဖက်သမားတွေကိုအားပေးအမြောက်ပြုနေတဲ့နိုင်ငံဖြစ်ဖော်ပြထားပါတယ်ထရမ့်ကိုထောက်ခံသူမော်ရီမာတင်က
ကမ္ဘာတလွားကဒုက္ခသည်တွေကိုကျမတို့လက်ခံထားရတာပါဥရောပမှာဆိုရင်လည်းကြီးလိုက်ပါဆီးရီးယားတို့အီရန်တို့ကလူတွေကိုတေချာကိုစစ်ဆေးတင်ပါတယ်
ဒီအမိန့်ဟာအီရန်နိုင်ငံသားတွေနဲ့ပတ်သက်လို့မျှတမှုမရှိဘူးလို့ဂိုဟာဇက်ကပြောပါရယ
် Never Iranian people
အမေရိကန်မှာပဲဖြစ်ဖြစ်တခြားဘယ်မှာပဲဖြစ်ဖြစ်ပါအီရန်နိုင်ငံသားတွေကဘယ်တော့မှအကြမ်းဖက်တိုက်ခိုက်လို့မရှိပါဘူးအစိုးရမကောင်းတာဆိုရင်လည်းလူလူနဲ့တီးကြစီရှုမြင်နေပါတယ်လူလူဟာအီရန်အာဏာရှင်တွေရဲ့ဖိနှိပ်မှုခံရတာကြောင့်အစိုးရရဲ့လိုရနဲ့ပတ်သက်လို့လူလူပေါ်ပုံမချတင်ပါဘူ
းတမန်ထရမ့်ရဲ့အမိန့်ဟာမွတ်စလင်မဟုတ်သူတွေပေါ်မှာပါတက်ရောက်မှုရှိနေတာပါတက္ကသိုလ်ကျောင်းသား Varun Sony က
We have a very large Iranian community.
Los Angeles မှာ Iran တော်တော်များများနေထိုင်ကြပါတယ်။ Iran Jew တွေ Iran Bahari တွေလည်းရှိတာကြောင့်ဒီအမိန့်ဟာ Muslim တွေပေါ်မှာသာတည်ရောက်မှုရှိတာမဟုတ်ပါဘူး
။တမရရဲ့အမိန့်ကြောင့်အခက်ကြုံနေရသူတွေထဲမှာကျောင်းသူကျောင်းသားတွေလည်းပါဝင်ပါတယ်။ကျောင်းသူ Rose Yusufi က
ဒီကျောင်းသားတော်တော်များများလည်းအမေရိကကိုပြန်လာလို့မရပါဘူး။အလုပ်တင်ဆင်းဖို့စောင့်နေသူတွေ၊ဘွဲ့ရဖို့စောင့်နေသူတွေရှိပေမဲ့ဒီလိုလာလို့မရတဲ့အတွက်ဒါဟာဖြစ်တဲ့လို့စိတ်မကောင်းလည်းဖြစ်ရပါတယ်
။အ အရာအလုံးဟာမတည်မဲတာကြောင့်ဒီလိုအခြေအနေတွေကိုအတန်နိုင်ဆုံးတီးခံဆောင်ဆိုင်ပြီးပြောင်းလဲမှုကိုသူတို့အနေနဲ့စောင့်မျှော်နေကြပါတယ်ခင်ဗျာ
ကိုအောင်အောင်တင်ဆက်ထားတာပါခုထမှလည်းအာရှနိုင်ငံကိုပထမဆုံးသွားရောက်မယ့်အမေရိကန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်အကြောင်းကိုတင်ဆက်ပေးကြပါတယ်အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ဟာပထမဆုံးအကြိမ်အာရှနိုင်ငံတွေကိုခီးထွက်ခွာနေပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုဆန့်ကျင်ဖို့ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရအောင်ဒီခီးစဉ်အတွင်းမှာကြိုးစားမယ်လို့မျှော်လင့်ရပါတယ်ဒီချိန်ထဲမှာပဲအမေရိကန်သမ္မတ Donald Trump ကအမေရိကန်ပြည်အောင်စုသာပထမဆုံးပြီးပြောနေပေမဲ့လည်းအဲ့ဒီပြောကြားချက်ကပြည်ပခါတွေဖြစ်ပွားနေတဲ့ဒေသတွင်းကမဟာမိတ်နိုင်ငံတွေကိုတန်တမန်ရေးရကြောခိုင်းဖို့နောက်ဆုတ်လိုက်တာမဟုတ်ပါဘူးဆိုတာကိုပြသမဲ့ခီးစဉ်လေးဖြစ်တဲ့အကြောင်းကိုလေ့လာသူတွေကရှုမြင်ကြပါတယ်။ဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးကိုသိန်းထိုင်ဦးကတင်ဆက်ပေးပါလိမ့်မယ်။
အာရှခီးစဉ်ပထမဆုံးနိုင်ငံအဖြစ်အမေရိကန်နိုင်ငံကြားရေးဝန်ကြီး Rex Tillerson ပို့ထူးတဲ့ညနေပိုင်းဂျပန်နိုင်ငံကိုသွားရောက်မှာပါ။ဂျပန်နိုင်ငံကြားရေးဝန်ကြီးဖူမီယိုကီရှိဒါနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကိုတွေ့ဆုံမှာဖြစ်ပါတယ်။ထံပဲတဲ့ကတို့ခေပြန်အားရှရေးရလေးလာရေးဌာနညွှန်ကြားရေးမှူးရောဘတ်ဒူဂျော်ရစ်ကတော့ခီးစဉ်ပေါ်မှာအခုလိုသုံးသပ်ပါတယ
် It's mostly reassurance. I mean these are janitorial trips after the
ခီးစဉ်တစ်ခုလုံးကတော့ပြန်ပြီးတော့အာမခံချက်ပေးမဲ့ခီးစဉ်ပါ။သမ္မတထရန့်ကတခြားနိုင်ငံရေးသမားတွေလိုမျိုးမဟုတ်ပဲရန်ကရောပြောဆိုတတ်တာဩစတြေးလျဝန်ကြီးချုပ်နဲ့လည်းဆက်ဆံရေးမှာတင်းမာမှုတွေရှိနေတာမှန်ပေမဲ့အမေရိကန်ဘက်ကနေကြည်ကျွန်တော်တို့အာရှမှာပဲရှိတယ်ဘာမှမပြောင်းလဲဘူးခမားတို့ကိုအကာအကွယ်ပေးမယ်ကျွန်တော်တို့ကစစ်ကိုစပြီးအဖြစ်ခံမှာမဟုတ်ဘူးဆိုတာမျိုးသတင်းစကားပါမယ်ခီးစဉ်ပ
ါဂျပန်နိုင်ငံခီးစဉ်ဟာလုံခြုံရေးနဲ့ကာကွယ်ရေးကိစ္စတွေအပြင်ကွန်မတီဆိုင်ရာကိစ္စတွေကိုလည်းဆွေးနွေးမယ်ခီးစဉ်လို့ရောဘတ်ဒူဂျော်ရစ်ကသုံးသပ်ပါတယ်နိုင်ငံသားရေးဝန်ကြီးတီလဆန်ဟာတောက်ကြနေတောင်ကိုရီးယားနိုင်ငံကိုသွားရောက်မှာဖြစ်ပြီးလက်ရှိအုပ်ချုပ်နေတဲ့ဂျာပြတ်အစိုးရဖွဲ့ဝင်တွေကိုတွေ့ဆုံမှာပါ။တောင်ကိုရီးယားနိုင်ငံမှာနိုင်ငံရေးအရာသမ္မတကိုယာလူကထုတ်ပယ်ထားတဲ့အချိန်နောက်မစ်ဆိုင်းကာကွယ်ရေးစနစ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဖိအားပေးမှုနဲ့ကန့်ကွက်မှုတွေအပြင်းအထန်ခံနေရချိန်မှာအခုလိုသွားရောက်တာလည်းဖြစ်ပါလေ။တမဲတက္ကသိုလ်ခေပြန်အားရှာရေးရလေးလာရေးဌာနညွှန်ကြားရေးမှူးရောဘတ်ဒူဂျော်ရစ်ကတော့အခုလိုသုံးသပ်ပါလေ
။ It's obviously very bad for South Korea because it's now the a victim of Chinese economic sanctions.
တောင်ကိုရီးယားအတွက်တော့အသိကိုဆိုးတဲ့အနေအထားပါ။ဒုံးကြီးကာဝေးစနစ်ကိုအကြောင်းပြပြီးတရုတ်ဘက်ကစီးပွားရေးအရေးယူမှုဒဏ်ကိုခံရတဲ့သားကောင်ဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲသူ့အမျိုးသားကာဝေးရေးအတွက်တင်မဟုတ်ပဲတရုတ်ရဲ့အနိုင်ကျင့်မှုကိုခံရမယ့်အခြေအနေမှာရှိနေပါတယ်။အမေရိကန်ပြည်ထောင်စုအတွက်ကတော့တောင်ကိုရီးယားအနေနဲ့တရုတ်ရဲ့ဖိအားပေးမှုကိုဖြစ်နိုင်တဲ့နည်းနဲ့ဆန့်ကျင်ဖို့ပါ။ဒါပေမဲ့အခြေအနေကအမေရိကန်ပြည်ထောင်စုအတွက်သိပ်ခတ်ပါတယ်။တောင်ကိုရီးယားသမ္မတကိုယ်တိုင်ကဖယ်ရှားအရေးယူခံနေရပြီးဂျာပြတ်အစိုးရအုပ်ချုပ်မှုအောက်မှာရောက်နေတဲ့အချိန်ဖြစ်ပါတယ
်။မြန်မာနိုင်ငံဝန်ကြီးဒေလဆန်ဟာတရုတ်နိုင်ငံကိုရော့စနေနေ့မှာရောက်ရှိပါလိမ့်မယ်။တရုတ်နိုင်ငံခေါင်းဆောင်လီနိုတွေ့ဆုံပြီးကမ္ဘာအကြီးဆုံးစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဘယ်လိုပူးပေါင်းဆောင်ရွက်မလဲ။နိုင်ငံရေးနဲ့စီးပွားရေးအရာကွယ်လွယ်ချက်တွေကိုဘယ်လိုညှိနှိုင်းမလဲဆိုတာတွေကိုဆွေးနွေးနိုင်ပါတယ်။တချိန်ထဲမှာဒေသရဲနိုင်ငံတွေနဲ့ဆက်ဆံရေးချိန်ဝင်ရှာဖို့ညှိနှိုင်ဖို့ကလည်းစိန်ခေါ်ဖို့တစ်ခုဖြစ်တယ်လို့ရောဘတ်ဒူဂျော်ရစ်ကမြင်ပါတယ
်။ The US said at one point that it would not accept
တောင်တရုတ်ပင်လယ်အတွင်းကငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်ဘက်ကစီးရီးအယခိုင်မာတဲ့အခြေချတာမျိုးအဖြစ်မခံဘူးဆိုပြီးအမေရိကန်ပြည်ထောင်စုကပြောထားတာရှိပါတယ်။တကယ်တမ်းကျဒီအခြေအနေဖြစ်လာခဲ့ရင်လည်းအမေရိကန်ပြည်ထောင်စုဘက်ကအင်အားသုံးမဖြစ်မနေဖြည့်ရှင်းမဲ့ပုံမရှိပါဘူး။အမေရိကန်ပြည်ထောင်စုနဲ့နိုင်ငံသားရေးဝန်ကြီးတေလာဆင်တို့အနေနဲ့အရင်ပြောထားတာကိုပြန်ပြီးနောက်ဆုံးမဲ့တစ်ချိန်တည်းမှာပဲအပြောတတ်တတ်ကြီးပဲဘာမှလုံးမဲ့သူတွေမဟုတ်ဘူးဆိုတာမျိုးမြင်မသွားအောင်လဲနီးလန့်ရှာရပါလိမ့်မယ်
။အမေရိကန်ရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဆူဇန်သွန်တွန်ကတော့အခုနိုင်ငံသားရေးဝန်ကြီးတေလာဆင်ရဲ့ခီးစဉ်ကနေမဟာမိတ်နိုင်ငံတွေဘေးဖက်နိုင်ငံတွေဝင်ကြီးတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကိစ္စတွေအပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးရံကကာကွယ်ဖို့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့သတင်းတောက်တွေကပြောဆိုထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ဆက်ထားတာပါ VOE ကနေဘော်ဒူးနေညနေခင်းစီစဉ်ကိုဆက်ပြီးတရားထောက်ပြန်ပေးနေပါတယ်အခုတစ်ခါမှာတော့လူတွေကြောင့်မြောက်မျိုးတုံးလာမှုထင်တာထက်ပိုမြင့်လာလို့အစိုးရရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်မြောက်ကဆင်းသက်လာတဲ့လူ
မြောက်ကဆင်းသက်လာတဲ့လူတွေကလွဲလို့တခြားမြန်မျိုးရင်းတွေကတဖြည်းဖြည်းမျိုးတုံးမဲ့အနေနဲ့ရင်ဆိုင်နေရတယ်လို့ဂျန်နွေလာတုန်းကလှုပ်ဆောင်ခဲ့တဲ့မေဂန်ပီယာဆူအီလိုနိုင်းတက္ကသိုလ်ကပေါ်ကာဘယ်ရဲ့စစ်တမ်းကဖော်ပြနေပါတယ်။မြန်မျိုးစိတ်အားလုံးရဲ့60ရာခိုင်နှုန်းမြို့တော်မှုအနေနဲ့ရင်ဆိုင်နေရပြီးအားလုံးရဲ့80%ရာခိုင်နှုန်းကတော့အကောင်ကြီးယူနေလာပါတယ်။ဆိုရင်ရလောက်
ဆိုရင်ရပါတယ်။ Orangutan မျိုးဝင်တွေကို Africa Tech Madagascar ကျွန်းမှာတွေ့ရတဲ့မျိုးလိုမျိုးတတော်တွေကိုပါမျိုးတုံးကုန်နိုင်တယ်ဆိုတဲ့အကြောင်း Dunham Tech သူကဂျိုးဆာချောကပြောပြပါတယ်
။ 60%threatened with extinction at the moment
and မျိုးတုံးမှုအန္တရာယ်ကြုံနေရတဲ့မြောက်မျိုးရခိုင်နှုန်းက60ရှိနေတာ။နောက်မျိုးဆက်သားသမီးတွေတက်တန်းကိုရီတက်ရှိထင်ရှားစီးနေခြင်းကာလအတွင်းမှာလည်းဒီရခိုင်နှုန်းတွေပိုများလာပြီးဆိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်
။နုစုတတော်အုပ်စုတွေမှာပါတဲ့မြောက်မျိုးတွေထဲမှာဂိုရီလာမျိုးဝန်၊ချင်ပန်ဇီ၊မျောက်ဖင်နီ၊မျောက်လွဲကြော်မြခုံပြူမြောင်းနဲ့မက်ဒါဂတ်စကာကျွန်းမှာတွေ့ရတဲ့မြောက်လိုမျိုးတတော်တွေလည်းပါဝင်ပါတယ်။လူသားတွေကလည်းမြောက်ကဆင်းသက်လာတာကြောင့်မျိုးရင်းတူတွေပါပဲ။မြောက်မျိုးတုံးမှုတွေကြောင့်ရတာကလူသားတွေကြောင့်ဆိုတာမဟုတ်တာအမှန်ပါပဲလို့ဆက်ချောကပြောပြပါတယ်
။ And habitat conversion and essentially
အဓိကအကြောင်းရင်းကတော့စကြဝဠာနေရာတွေပျောက်ကုန်တာနဲ့မြောက်တွေနေရာမရှိတော့တာပါပဲ။ပထူးသဖြင့်လူတွေကမြောက်တွေအများဆုံးနေတဲ့ပူပိုင်းတစ်တော်တွေကတစ်ပင်တွေခုတ်လဲ၊ဖိုက်ခင်းတွေအဖြစ်ကြောင်းပြက်၊တိရစ္ဆာန်တွေမွေးစားတာတွေလုပ်ပြီးစကြဝဠာနေရာကိုပြောင်းလဲပစ်လိုက်တာပါ
။မြောက်မျိုးလိလာသူတွေနဲ့အစီရင်ခံစာတွေမှာဒီလိုမျိုးတုံးလာမဲ့အန္တရာယ်ကိုတားမဲ့နီးလန့်အဖြစ်ပေးဖို့ခက်နေကြပါတယ်လို့ဆက်ချောကပြောပြပါတယ်
။ We knew that primates were in trouble but I think even for those of us
မြောက်မျိုးတွေတစ်ဖြည်းဖြည်းမျိုးတုံးလာတာကိုအရင်ကတည်းကသိကြပေမဲ့ဒီလောက်မြင်မြန်ဖြစ်လာလိမ့်မယ်ဆိုတာကိုတွေ့ရတဲ့အတွက်ကျမတို့လိုမြောက်မျိုးထိမ့်သိမ့်သူတွေအတွက်အယံတုံလို့အံ့အားတင့်စေပါတယ်
။ဒါပေမဲ့လက်တွေ့အကြဆုံးဖြစ်ရှင်းမဲ့နေလန့်တစ်ခုကိုတော့ထောက်ပြပါရစေ။မြောက်တွေနေရာကိုဖျက်ဆီးနေတဲ့လူတွေရဲ့လှုပ်ဆောင်မှုတွေကိုတိတိတတ်တာရှော့ချရင်တော့မြောက်မျိုးထိမ့်သိမ့်ရေးမှာများစွာအထောက်အကူဖြစ်မှာဖြစ်ပါရဲ့ရှင်။မြောက်ပါဝင်ဒေါ်ရန်ဒရိတ်ဆန်တွေမျိုးစိတ်မပြတ်အောင်ထိမ့်သိမ့်ကြဖို့လိုတဲ့အကြောင်းရေးသားထားတဲ့သတင်းဆောင်မကိုဖျက်ပြပေးခဲ့တာပါ။မကြာခင်မှာတင်ဆက်မဲ့ VOA American တန်ညဘက်9:00နာရီ10:00ထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြေခွေဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်အားကစားကဏ္ဍဆရာတွေကိုနားဆင်ကြဖို့ရှိပါတယ်။ဒီရီကနေဗဒူးနေ့ညနေကင်းစီစဉ်လေးဆက်ပြီးတင်ဆက်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါလိမ့်မယ်ရှင်
။မြန်မာသမတ်တော်နဲ့ထရမ2005ခုနှစ်တုန်းကဒေါ်လာ3150ကျော်ဝင်ငွေရရှိခဲ့ပြီး38တန်းကိုဝင်ငွေကုန်ဖြစ်ပေးဆောင်ခဲ့တဲ့အကြောင်းသမတ်အင်ဂျီတို့ကကြေညာချက်ထုတ်ပြန်လိုက်ပြီးအခွန်ဆောင်ထားတဲ့တရားဝင်မတန်းတစ်ခုကိုဖော်ပြခဲ့တဲ့ရုံးမြင့်တန်းညာဌာနရဲ့လုပ်ရရာဥပဒေနဲ့မညီဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ်။ MSNBC TV အစီအစဉ်ကသတင်းမထုတ်ပြန်ပြီးအင်္ဂါနေ့နောက်မိုင်းမှာပဲသမတ်အင်ဂျီတို့ကအရင်ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။နယ်သာလန်ဝန်ကြီးချုပ်မက်ကူနဲ့ရွှေပြောင်းဝင်ရောက်မှုတွေနဲ့အစ္စလန်ဝါနေကိုဆက်ကျင်တဲ့ရှင်းနေဟျူရက်ဝီဇာတို့ဥဆောင်တဲ့နိုင်ငံရေးပါတီကခုအဓိကအားပြန်နေတဲ့ဒီကနေ့လွှတ်တော်ယူကောက်ပွဲမှာနယ်သာလန်လူထုကမဲပေးနေကြပါပြီ။ယူကောက်ပွဲမှာတိုင်ခင်လူထုစစ်တမ်းတွေအရတော့ဝန်ကြီးချုပ်ရဲ့ပါတီကမစ္စတာဝါဒါရဲ့ပါတီနဲ့မဆိုးစလောက်ထောက်ခံမှုရနေကြကိုလည်းပြသနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးတယ်လာဆန်သုံးရချာအာရှခီးစင်ကိုဒီကနေ့ပဲဆက်တင်လိုက်ပြီးဂျပန်နိုင်ငံကိုအရင်ဆုံးဝင်ရောက်မဲ့ခီးစင်မှာတော့မဟာမိတ်ဘူပေါင်းဆောင်ရွက်မှုတွေပုံမခိုင်မအောင်လှုပ်ဆောင်မှုနဲ့မြက်ကိုရီးယားရဲ့နျူကလ িয়ার တုံးကြီးဆန်ချင်းချောက်မှုတွေကိုတုံ့ပြန်ခံပြောင်းနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးဖို့ရှိပါတယ်။ဒါပေမဲ့ဒီမှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအားဖြင့်ဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုကီရှိရာနဲ့တွေ့ဆုံမှုဆက်စင်ထားပြီးတောင်ကိုရီးယားနိုင်ငံကိုတောက်ချနေမှာတော့မှာဖြစ်ပါတယ်။မလေးရှားနိုင်ငံမှာလောက်ကျန်သက်ပြတ်ခံရတဲ့ကင်ဂျုံနန်ဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံဝင်ရဲ့ဖေရူမေခွဲအကူဖြစ်ကြောင်းဒီအနေမျိုးဗီဇာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့မလေးရှားစိုးရထိတ်ကန်းတောင်ရှိသူတူကပြောဆိုလိုက်ပါတယ်။ဒီဆုံးသူကင်ဂျုံနန်ရဲ့သားသမီးတစ်ယောက်ထံကရရှိတဲ့မျိုးဗီဇာနမူနာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်တဲ့ကြောင်းမလေးရှားဒုတိယဝန်ကြီးချုပ်အာမက်ဇာယီမဟာမီဒီကဒီကနေ့ပဲပြောဆိုလိုက်ကြပါ။ဒီဆုံးသူကင်ဂျုံနန်ကတော့ဖေဖော်ဝါရီ13ရက်နေ့ကပဲကွာလာလမ်ပါလေးစိတ်မှာတိုက်ခတ်ခံရတာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာပါဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ TN Wang ဖြစ်ပါတယ်ကျွန်မအီတန်စမရှင် Few American တန်ညာပိုင်းမြန်မာဘာသာစီစဉ်လေးကိုည9:00-10:00လိုင်းဒိုမီတာ24-25.52တူကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါ့ရွှေလန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.